ငြိမ်းချမ်းရေးဆွေးနွေးပွဲကိစ္စအတွက်စစ်ကောင်စီနဲ့ယုံကြည်မှုတည်ဆောက်ရေးဆက်လက်ဆွေးနွေးဖို့လိုအပ်နေသေးတယ်လို့ရခိုင်တပ်မတော် AA ပြောခွင့်ရသူက VOA ကိုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကကမ္ဘာကထပြုလုပ်တဲ့စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘက်ကြားဆွေးနွေးပွဲတွေဟာအပြုသဘောဆောင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြောဆိုပါတယ်။မနေ့ကရှမ်းပြည်အရှေ့ပိုင်းအထူးဒေသ၄မင်္ဂလာမှာစတင်ခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အေအေပြောခွင့်ရပုဂ္ဂိုလ်ခိုင်သူကကိုမတ်အင်ချင်းတိုင်ကဆက်သွယ်မေးမြန်းထားပါတယ
်။ဒီနေ့တွေ့ဆုံပွဲမှာကျွန်တော်တို့ဘက်ကဒီအဓိကဆွေးနွေးခဲ့တာကတော့အချက်၃ချက်ပေါ့။အဲ့တစ်ချက်ကတော့ဒီဖမ်းဆီးခံထားရတဲ့သူတွေဒီပြန်လည်လွတ်မြောက်ရေးကိစ္စနံပါတ်၄တစ်ချက်ကတော့ဒီမတရားအသင်းကနေပြစ်ချက်ပေးကိစ္စ။နောက်တစ်ခုကတော့ဒီရခိုင်ဒီအတွင်းမှာဒီလက်ရှိဒီမောခမုန်တိုင်းတဲ့ပြည်သူတွေအတွက်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုဟိုအချင်းချင်းချိုးမွေးစွာရောက်ရှိရေးကိစ္စပေါ့နော်။ဆိုတော့အဲ့ဒီ၃ချက်ကိုကျွန်တော်တို့ဘက်ကအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီချက်တွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေရောဘယ်လိုတွေးရလဲရှင်
။ဟိုဒီနေ့မှာတော့ဒီသူတို့ဘက်ကလည်းပဲသူတို့ဟိုပြောချင်တဲ့အချက်တွေကိုပြောတာပေါ့နော်။ကျွန်တော်တို့ဘက်ကလည်းဟိုနားထောင်နေတာပေါ့။ဆိုတော့ကျွန်တော်တို့ဘက်ကလည်းအခုနကပြောတဲ့အချက်၃ချက်ကိုကျွန်တော်တို့အဓိကထားပြီးတော့ဟိုဆွေးနွေးခဲ့တာရှိဆိုတော့ဆွေးနွေးပွဲကတော့ဟိုမလက်ချာထပ်တွေ့ဖို့ရှိသေးတယ်ဗျ။အဲ့ဒါပြီးမှပဲကျွန်တော်တို့ဟိုဥစားပေါ့နော်ဒီအခြေအနေတွေကိုဆက်ပြုတ်လို့ရပါဘူ
း။ဟုတ်ကဲ့အခုဒီဆွေးနွေးပွဲဟာဘယ်နှစ်ရက်သတ်မှတ်ထားပါလဲရှင
်။ဟိုမနေ့ပြန်တရက်ဆိုတော့ပြီးမယ်လို့ထင်ပါတယ်။
အဲ့တော့ဒီစစ်ကောင်စီဘက်ကတော့ဗိုလ်ချုပ်ဆောင်မင်းထွန်းပြောပုံရဆိုရင်တော့ဒီဆွေးနွေးပွဲကအပြုသဘောဆောင်နေလို့တော့ပြောပါတယ်ဒီမဟာမိတ်၃ဘွဲ့အနေထားမှာရောအခုလိုမျိုးအပြုသဘောဆောင်တဲ့ဆွေးနွေးပွဲမျိုးလို့ရောသုံးသပ်လားရှင
်။ဟောဒီကတော့ဟိုပြောဖို့အရှင်ဆိုးသေးတာပေါ့နော်ဒါကျွန်တော်တို့ကြားထဲမှာဆက်ပြီးတော့မှဒါဟိုအများကြီးယုံကြည်မှုတည်ဆောက်ရေးကိစ္စဒီသူတို့ပြောတဲ့ဟာရှိတာပေါ့နော်ဒီဟာတွေနဲ့ပတ်သက်ရင်လည်းဒါအများကြီးချေဆက်ပြီးတော့မှအိုးဆွေးနွေးရမယ့်အနေအထားတွေရှိပါတယ်။
အဲ့တော့ခုဒီတရုတ်ကိုယ်စားလှယ်ကိုယ်တိုင်လည်းဆွေးနွေးပွဲမှာတော့ဂျာအနေနဲ့ပါဝင်တဲ့ခါကြတော့အခုဒီတရုတ်ကိုယ်စားလှယ်ရဲ့ပါဝင်မှုအခမ်းကဏ္ဍရကဏ္ဍရရောဘယ်လိုအရေးပါလဲရှင
်။ဟိုဒီတရုတ်ဘက်ကတော့သူတို့ဥစားဘောနော်ဒီတွဲဆောင်ပွဲကိုကမ္ဘာကထလုပ်ပေးတာပဲရှိပါတယ်။ဟိုကြံတာတော့ဟိုဘာမှဥစားဒီဆွေးနွေးဝင်ပြောဆွေးနွေးတာတော့မရှိပါဘူး။
ဒီတရုတ်ဘက်ကနေပြီးတော့ဒီလိုလက်နက်ကိုင်တိုင်းသားဖွဲ့တွေနဲ့စစ်ကောင်စီကြားတွေ့ဆုံဆွေးနွေးရေးတွေဖြစ်အောင်လုပ်ပေးနေတဲ့သဘောမှာပေါ့နော်သူတို့ဒီကုံတွေရေးအကျိုးစီးပွားရလဲပါတယ်ဆိုပေမဲ့အဓိကတော့စစ်ကောင်စီနဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကအပြစ်ခတ်ရစဲခြင်းအပြင်ပေါ့နော်တစ်ဖက်မှာလည်းဒီ NUG လို့နောက် PDF တို့လို့အဖွဲ့တွေဒီအဓိကစန့်ကျင်နေတဲ့ဆရာနာတိန်နာကိုစန့်ကျင်နေတဲ့အဓိကအဖွဲ့တွေပို့ပြီးတော့ဖိနှိပ်လာနိုင်တဲ့အနေအထားမျိုးလေးရောက်သွားနိုင်တယ်လို့သုံးသက်ချက်တွေရှိပါတယ်။ဆိုတော့ဒီပေါ်မှာဒီ A ရဲ့သဘောထားပေါ့နော်။တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်။ဒီအတိုင်းနဲ့ပတ်သက်လို့ကတော့ဒီအခုချိန်မှာတော့ပြောဖို့စိုးသေးတာပေါ့နော်။တွေ့တွေ့ထူးထူးမှတ်ချက်ပေးစရာတော့မရှိပါဘူး
။အခုဆွေးနွေးပွဲပေါ့နော်။စစ်ကောင်စီနဲ့ဒီညီနောင်မဟာမိတ်တို့ဆွေးနွေးပွဲက NUG တို့ PDF တို့ပေါ်မှာရောဘယ်လိုအကျိုးသက်ရောက်မှုရိုက်ခတ်မှုတွေရှိလာနိုင်မလဲရှင
်။ဒီဟာကတော့အကျိုးသက်ရောက်မှုကတော့တိုက်ပြီးတော့ဒါရှိမယ်လို့တော့ကျွန်တော်တို့မယူဆပါဘူး။
အဲ့တော့ဟိုအကျိုးသက်ရောက်မှုတိတ်မရှိဘူးဆိုတော့ဒီဆိုလိုတာကအခုသက်ဆိုင်ရဲ့နေမြေဒေသတည်သက်ဆိုင်ရာကိစ္စတွေကိုပဲဆွေးနွေးပထမဆုံးပထမဆွေးနွေးနေတဲ့အပိုင်းတို့ပြောလို့ရမလားရှင
်။ဒီဟာကတော့ခုလက်ရှိတွေ့ဆုံတာကကျွန်တော်တို့ဒီညီတော်မဟာမိတ်၃ဖွဲ့နဲ့ဒီတွေ့ဆုံတာပဲဖြစ်ပါတယ်။ဒီလိုတွေ့ဆုံမှုကြောင့်နေပြီးတော့တခြားအရာတွေကိုကျွန်တော်တို့သက်ရောက်မှုဟိုရှိမယ်ဆိုတာကတော့ဒါအဲ့လိုယတိပြပြောလို့တော့မရဘူး။
ဒါကတော့စစ်ကောင်စီနဲ့ဆွေးနွေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးAA ရခိုင်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။